လဗနန်မြို့မှာအကြမ်းဖက်ခံရတဲ့ကြောင်းသားတွေပြည်သူတွေမလွတ်မြောက်မချင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီအနေနဲ့ပညာရေးဥမရေပြင်ဆင်ချက်ဆိုင်ရာလွှတ်တော်ကြားနာပွဲတက်မဲ့ကိစ္စကိုဘာကတာများအဖွဲ့ချုပ်ဘက်ကလက်မခံကြောင်းပြောဆိုလိုက်ပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းတော်မဲအေးမှသတင်းပေးပို့ထားတာနားဆင်ကြည့်ပါရှင်။
လက်မင်းမျိုးမှာကျောင်းသားတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွင်းပြီးဖမ်းဆီးလိုက်တဲ့အတွက်လက်ရှိအခြေအနေမှာဘက်ကတများအဖွဲ့ချုပ်ကကိုယ်စားလှယ်တွေဟာလွှတ်တော်ကိုတက်ဖို့အတွက်အစီအစဉ်မရှိကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့တက်ကြမယ်ဆိုရင်လည်းလက်မခံကြောင်းဘက်ကတများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုကျော်ကိုကပြောပါတယ်
။ကျွန်တော်တို့ဘက်ကတများအဖွဲ့ချုပ်အနေနဲ့ကတော့လွှတ်တော်ကိုကျွန်တော်တို့တက်ဖို့အစီအစဉ်လုံးဝလုံးဝစေမှာမရှိဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ရဲဘော်ကြီးဖမ်းဆီးခံထားရတယ်။ကျွန်တော်ရဲဘော်ကြီးမလွတ်မြောက်သေးဘူးဆိုတော့ကျွန်တော်တို့အလီလွတ်တော်ကိုတက်ဖို့ရှိတယ်။မရှိဘူး။ကျွန်တော်လွတ်တော်ကိုစာနာပွဲဖြစ်ဖြစ်အခြားသောအကြောင်းအရာတွေဖြစ်ဖြစ်ဖိတ်ကြားတယ်ဆိုလို့ရှိရင်ကျွန်တော်ဟိုရဲဘော်ကြီးအများဆုံးပြန်ဆက်ပြီးပေါင်းဆူထားတယ်
။ဘာကသာအနေနဲ့လက်ဗရန်မြို့မှာဖမ်းဆီးခံလိုက်ရတဲ့ကျောင်းသားတွေပြန်လည်လွတ်မြောက်ရေးအတွက်နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုတွေလှုပ်ဖို့သာလက်တလောဆုံးဖြတ်ချက်ချထားသလိုရင်းရှင်မှာတော့လေးဖွဲ့ဆိုင်ဆွေးနွေးရေးကနေရရှိထားချက်တွေကိုစောက်ကန်ပြီးကျောင်းသားတွေလိုလားတဲ့ပညာရေးဥပဒေပြင်ဆင်ချက်တွေကိုအတည်ပြုနိုင်ရေးစ조사သွားမယ်ဆိုပြီးတင်မတပိတ်စစ်ကြောင်းကိုအဓိကဦးဆောင်တဲ့ဘက္ကတများအဖွဲ့ချုပ်ကပြောဆိုခဲ့တာပါဒီကနေ့မှာတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီဝင်တွေကတက္ကသကျောင်းသားတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလွှတ်တော်ကိုတက်မယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဒီလိုဆုံးဖြတ်မှုကိုဘက္ကသကိုယ်စားလှယ်တွေနဲ့တိုင်ပင်ပြီးလုပ်တာဖြစ်ကြောင်းတက္ကသခေါင်းဆောင်ကိုစရာလွင်ကဆိုပါတယ်
။ကျွန်တော်ဖမ်းဆီးကျောင်းသားပြန်လည်ရေးကိစ္စကိုကျွန်တော်တောင်းရှိနေနဲ့ညှိနှိုင်းပြီးကျွန်တော်ဆောင်ရွက်ချင်ပါတယ်။အဲ့ဒါကျွန်တော်ကျောင်းသားတွေရဲ့တောင်းဝဲနဲ့ဆိုင်ပါတယ်။ကျွန်တော်တို့ဒီစုဆောင်မှုနဲ့ပတ်သက်ပြီးတော့တောင်းတောင်းရင်းတောင်းဆုံးဘလို့ရှိတယ်ဆိုတာဆိုင်ပါတယ်။ကျွန်တော်နာမည်တော်တမန်ကိစ္စကိုကျွန်တော်တို့လွှတ်တော်တက်မယ်ပေါ့ကျွန်တော်ဒီမိုကရေစီပြည်ညာနယ်ဆောင်ဦးဆောင်ပေါင်းနေတဲ့ဆိုတော့နာမည်ဆက်ထားတဲ့နေ့မှာကျွန်တော်ဖြစ်ရပါမယ်။ရှိနေတဲ့ကိုယ်စားလှယ်တွေနဲ့ကျွန်တော်ညှိနှိုင်းပြီးတော့မှဆောင်ရွက်တာပါခင်ဗျာ။ကျွန်တော်တို့တော်တော်လက်ခံတယ်။ဒါပေမဲ့ drone နဲ့ live တက်ရောက်နိုင်တဲ့ဆောင်မရှိဘူးပေါ့ခင
်ဗျာ။ဘက်ကကိုယ်စားလှယ်တွေကိုလွှတ်တော်တက်ဖို့အတွက်ဆုံးဖြတ်ချက်သဘောထားမပေးထားသလိုဒီမိုကရေစီပြည်ညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကိုကိုစားပြုပြီးတခြားကျောင်းသားတွေတက်ရောက်ခြင်းကိုလည်းသဘောတူထားတာမရှိကြောင်းကိုကျော်ကိုကဆက်ပြောပြပါတယ်
။ကျွန်တော်တို့ဘက်ကသဘောတူရင်းနဲ့ပြောဦးအမ။ဘက်ကကိုယ်စားလှယ်ပြန်မလွတ်လာမချင်းကျွန်တော်တို့လွတ်တော်မပြတ်ဘူးပြီးတော့ဘယ်လိုမှမဆိုလွတ်တော်တက်ဖို့မန်ဒိတ်ကျွန်တော်တို့မပေးပါဘူးကျွန်တော်တို့ဘက်ကမန်ဒိတ်မပေးရသဘောတူညီမှုမပေးမပေးပါဘူးကျွန်တော်ပြောရရင်ကျွန်တော်ပြောရမယ်၆ဦးမှာ၃ဦးဖမ်းခံရတယ်၃ဦးကျန်တယ်၃ဦးကျန်တဲ့မှာကိုအောင်နေတိုင်ရကိုနနာဆက်အောင်ကိုစိုးလိုက်ရကိုစိုးလိုက်ရဖမ်းခံရတယ်လို့တင်ပြကြမိရကိုစိုးလိုက်ရပြီးတော့အဝေးမှနေရမြန်မာနေရပုံရပတ်မှာကိုစိုးလိုက်ရရှိကိုနနာဆက်အောင်နဲ့ကိုအောင်နေတိုင်ရရှိတယ်အဲ့ကိုနနာဆက်အောင်နဲ့ကိုအောင်နေတိုင်ရလေကျွန်တော်တို့မန်ဒိတ်ကမပေးဘူးပြောလိုက်ရသေးတယ်အဲ့ဒီမနက်မပြေလို့ပြောရတယ်သူကလည်းကြော်ပြီးတော့သဘောတူပါရဲ့ပြောမှာမဟုတ်ဘူးဒီလိုအချိန်လေးမျိုးမှာသူတို့တော့တက်ချင်တယ်ဆိုကိုယ့်ဘောနဲ့ကိုယ်ဆုံးပြအဲ့ဒီတမိုင်းနဲ့ကျွန်တော်တို့လည်းမမဆိုင်ကျွန်တော်တို့မပြောတဲ့စကားကိုပြောပါရဲ့ဆိုပြီးတော့အဲ့လိုလုပ်တာမကောင်းဘူ
းလက်တလောအချိန်လေးအောက်မှာတင်မတပိတ်စစ်ကြောင်းကိုဥဆောင်တဲ့ဘက္ကတများအဖွဲ့ချုပ်ကသဘောထားတွေကြောင်းလဲမှာမဟုတ်သလိုဖမ်းဆီးခံထားရတဲ့ကျောင်းသားတွေပြန်လည်လွတ်မြောက်ရေးကိုသာအဓိကလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုသွားပါတယ်လက်ရှိအခြေအနေမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာဆန္ဒပြနေတဲ့ကျောင်းသားတွေနဲ့ဘက္ကတကျောင်းသားတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးနေတာတွေချိန်ချောက်နေတာတွေရှိနေတာကြောင့်လုံခြုံရေးအခြေအနေအရစိုးရိမ်မှုတွေရှိနေတယ်လို့လည်းပြောသွားပါတယ်ရှင်